မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်အရေးယူပိတ်ဆို့မှုတွေထပ်ပြီးတော့ချမှတ်သွားမှာမဟုတ်ဘူးလို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးမာရစ်ဖိန်ကပြောပါတယ်။အာနာသိန်းစစ်ကောင်စီအပေါ်အနောက်နိုင်ငံအစိုးရတွေကတန်ခတ်ပိတ်ဆို့အရေးယူမှုတွေတုံ့ပြန်ချမှတ်လာနေကြတဲ့အချိန်မှာဩစတြေးလျနိုင်ငံကအခုလိုပြောလိုက်တာပါ။မြန်မာနိုင်ငံမှာစစ်တပ်အာနာသိန်းခဲ့တဲ့ February 1ရက်နေ့ကစလို့မြန်မာစစ်တပ်နဲ့သူတို့နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဩစတြေးလျရဲ့မဟာမိတ်နိုင်ငံတွေဖြစ်တဲ့ American ပြည်ထောင်စု UK ကနေဒါနဲ့ဥရောပသမဂ္ဂတို့ကပိတ်ဆို့တန်ခတ်အရေးယူမှုတွေကိုတုံ့ပြန်ချမှတ်ထားပါတယ်။ဩစတြေးလျနိုင်ငံအနေနဲ့လည်းအနာသိစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူတန်ခတ်မှုတွေချမှတ်ဖို့ဖိအားပေးတိုက်တွန်းမှုတွေရှိနေချိန်မှာနိုင်ငံသားရေးဝန်ကြီးဖိန်းနာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အရေးယူတန်ခတ်မှုတွေချမှတ်လိုက်မယ်ဆိုရင်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကနေတဆင့်မြန်မာအရေးဖြည့်ဆင်းကင်တွယ်မှုတွေကိုထိခိုက်နိုင်တယ်လို့ဩစတြေးလျအစိုးရအနေနဲ့မြန်မာစစ်ကောင်းဆောင်တွေကိုနားချပြောဆိုရမှာအကန့်အသတ်တွေဖြစ်လာလိမ့်မယ်လို့ဝန်ကြီးဖိန်းနာပြောဆိုပါတယ်ရှင်။